ရုတ်နိုင်ငံ TNMN ရင်းမြင်းနှိမ်နှင်းမှု25နှစ်ပြည့်ကာလမှာအတင်းဆောင်မခံနိုင်တဲ့အကြောင်းအရာတွေကိုမရေသာကြဘူးသတင်းထုတ်တွေကိုအာဏာပိုင်တွေကသတိပေးလိုက်ပြီးအစိုးရဝေဖန်သူတွေကိုထပ်မံဖမ်းဆီးလိုက်ပါတယ်တရုတ်အစိုးရကတော့ဒါရီဟာတရားဥပဒေနဲ့အညီထိမ့်သိမ်းမှုတွေသာဖြစ်တယ်လို့ခုခံပြောဆိုခဲ့ပါတယ်ဒီလူတွေဟာဥပဒေကိုချိုးဖောက်သူတွေဖြစ်တယ်အစိုးရနဲ့သဘောကွဲလွဲလို့ဖမ်းတယ်ဆိုတာမမှန်ဘူးလို့ပြောကြလိုက်ပါတယ်ဇွန်လ3ရက်နေ့4ရက်မှာကြာရောက်မဲ့ဒီမိုကရေစီလိုလားသူတွေပေါ်အကြမ်းဖက်နှိမ်နှင်းခဲ့တဲ့နှစ်ပတ်လည်နှစ်မတိုင်မီဒါဇင်နဲ့ချီရဲ့တကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖမ်းဆီးပြီးတချို့ကိုနေအင်အကျေချုပ်ချထားခဲ့တာဖြစ်ပါတယ်။နောက်ဆုံးဖမ်းဆီးခံရသူကတော့တရုတ်နိုင်ငံဘောဟာအော်စတြေးလျအမှုပညာရှင်ဂေါဂျီယန်ဖြစ်ပါတယ်။ Financial Times သတင်းစာနဲ့တွေ့ဆုံမေးမြန်းခံဖော်ပြပြီးတဲ့နောက်တင်းနေတဲ့နေ့ကသူ့ကိုရဲတွေကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ဆန္ဒပြသူပေါင်းရာဂဏန်းကနေထောင်ဂဏန်းအထိသေဆုံးခဲ့ရဖို့ရှိတယ်။1989ခုနှစ် TNMN ရင်းမြင်းအရေးခင်းတဲ့ပတ်သက်ပြီးလူသိရှင်များဆွေးနွေးဖော်ထုတ်မှုတွေကိုတရုတ်နိုင်ငံအစိုးရပိတ်ပင်ထားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဘေဂျင်းမြို့တော်မှာသံမန်ဓာတ်လူမျိုးရေးပုံမတင်ကြဆော့ချထားပါတယ်။အတင်းဆောင်မခံတဲ့ဖြစ်ရများရဲ့နှစ်ပတ်လည်နေ့တွေမှာတကြွလှုပ်ရှားသူတွေကိုဖမ်းဆီးရကိစ္စဟာတရုတ်နိုင်ငံအဖို့ပုံမှန်လုပ်ငန်းတစ်ခုဖြစ်နေပြီးအခုဖန်စီမှုဟာမကြသေးခင်နှစ်တွေကတည်းကပုံမပြင်းထန်လာတယ်လို့ Amnesty International ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကပြောကြားလိုက်ပါတယ်။